မေရိကန်ပြည်ထောင်စုအစိုးရရဲ့မတ်လ14ရက်နောက်ပိုင်းအသုံးစရိတ်အတွက်အတည်ပြုရမယ့်ဥပဒေထဲမှာငင်းပွားဝယ်ကျန်းမာရေးနဲ့လူမှုဖူလုံရေးကဏ္ဍဖျက်တောက်မှုတွေပါဝင်နိုင်လားဆိုတဲ့စိုးရိမ်ချက်တွေနဲ့ပတ်သက်ပြီးသမ္မတဒေါ်နယ်ထရန့်ကဗိုလ်ချုပ်နေမှာဖြေရှင်းပြောကြားပါတယ်ကျွန်တော်တို့အဲ့ဒါကိုထိမှမဟုတ်ပါဘူးလို့ထရန့်ကသတင်းတောက်တွေကိုပြောပါတယ်လိင်လယ်မှုတွေကိုရှာဖွေဖော်ထုတ်နေပြီးဒီလိုလုပ်နေတာကိုတော့လက်ခံနိုင်မယ်လို့ယုံကြည်ကြောင်းနဲ့ခန်းစားခွင့်မရှိသူတွေတရားမဝင်နိုင်ငံသားတွေနဲ့တခြားရာဇဝတ်မှုကျူးလွန်သူတွေပါဝင်တယ်လို့ပြောပါတယ်လက်ရှိမှာတော့ဥပဒေအတည်ပြုနိုင်ဖို့ကအောက်လွှတ်တော်နဲ့အထက်လွှတ်တော်ဥပဒေကြမ်းနှစ်ရပ်ကြားမှာအပေးအယူညှိနှိုင်းမှုတွေလုပ်အောင်ပါသမ္မတထရန့်ကအောက်လွှတ်တော်ကအတည်ပြုအဆိုပြုထားတဲ့အသုံးစရိတ်ဘတ်ဂျက်ကိုသဘောကျကြောင်းထုတ်ပြောထားပါတယ်ဒါပေမဲ့အထက်လွှတ်တော်မှာပြီးခဲ့တဲ့ဘက်ကအတည်ပြုထားတဲ့ဥပဒေကြမ်းမှာတော့အောက်လွှတ်တော်မှာထည့်သွင်းထားတဲ့အငင်းပွားဝယ်မက်ဒီကိတ်ကျန်းမာရေးဆိုင်ရာထောက်ပံ့မှုဖျက်တောက်တာကိုထည့်သွင်းမထားပါဘူးဒီကဏ္ဍတွေမှာအသုံးစရိတ်ဖျက်တောက်မှုကလာမယ့်နှစ်ပတ်ကျော်အတွင်းသက်တမ်းကုန်မဲ့ရေတိုအသုံးစရိတ်ဥပဒေကြမ်းမတိုင်ခင်ဥပဒေပြုလွှတ်တော်အမတ်တွေကြမှာအလျင်မြန်ဖြည့်ရှင်းမှုကြိုးပမ်းနေရတဲ့ပြဿနာတွေကတစ်ခုဖြစ်နေပါတယ်များ